အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့နောက်ထပ်ဘယ်လိုတန်ခတ်အရေးယူမှုမျိုးကိုမဆိုလိုက်နာလှုံ့ဆော်သွားပါမယ်လို့ပြည်သူ့ရင်နံကုမ္ပဏီမှုဆောင်ရာစီချုပ်ပက်ထရစ်ဖူယန်နေကဒီကနေ့ကျင်းပတဲ့အစုရှယ်ယာဝန်အစည်းအဝေးမှာပြောသွားပါတယ်။မြန်မာစစ်ကောင်စီအတွက်ဝင်ငွေရပ်သားအောင်လုပ်ဖို့တကူညီတော်နီလန်းကထုတ်လုပ်မှုကိုရပ်တည်လိုက်ဖို့ပဲရှိတယ်လို့ CEO ပက်ထရစ်ဖူယန်နေကပြောပါတယ်။ဒါပေမဲ့လက်ရှိဥပဒေမူပေါင်းရဲ့ကန့်သတ်ချက်တွေအရမြန်မာစစ်ကောင်စီကိုအခွန်ပေးဆောင်တာဒါမှမဟုတ်ထုတ်လုပ်မှုရပ်ဆိုင်တာတွေကိုတော့ရပ်တည်လို့မရဘူးလို့ဖူယန်နေကပြောပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်လူရဲတွေနဲ့လူခွင့်ရေးပေါ်ချိန်ချောက်တဲ့ဘယ်လိုလိုရမျိုးကိုမဆိုသူ့အနေနဲ့ပြစ်တင်ဆုတ်ချရဲလို့လဲတူတော်ကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်ဖက်ထရစ်ပူရန်နဲကပြောပါတယ်။ပြင်းထန်ပိုင်တူတော်ရေနံကုမ္ပဏီနဲ့အမေရိကန်ပိုင်ရှက်ဘရွန်ရေနံကုမ္ပဏီတို့ကဓာတ်ငွေတည်ယူပို့ဆောင်မှုပိုင်းအတွက်မြန်မာစစ်ကောင်စီကိုပေးရမယ့်ငွေကြေးကိုမပေးတော့ဘူးလို့ကြေညာခဲ့ပြီးတဲ့နောက်တူတော်ကုမ္ပဏီ CEO ရဲ့အခုပြောဆိုချက်တွေထွက်လာတာပါ။ဒါပေမဲ့လည်းအဲ့ဒီအပိုင်းအတွက်ပေးတဲ့ငွေဟာစုစုပေါင်းဓာတ်ငွေရောင်းချတဲ့ပမာဏရဲ့ဆရာခန်းနှုန်းအောက်ပဲရှိတယ်လို့မြန်မာရေနံနဲ့တဘောဓာတ်ငွေလုပ်ငန်းအရာရှိကြီးတူက VOA ကိုပြောပါတယ်။ဒီတော့တွင်မှာပဲတောင်ကိုရီးယားပိုင် POSCO ကုမ္ပဏီကလည်းမြန်မာရေနံလုပ်ငန်းနဲ့ဖက်ဆက်လုပ်ကိုင်နေတဲ့တဘောဝတ်တံခွေစီမံကိန်းကနေရတဲ့အကျိုးမြတ်ထဲကနေမြန်မာစစ်ကောင်စီကိုခွဲပြရမယ်ကိစ္စပြန်သုံးသပ်နေတယ်လို့ကုမ္ပဏီပြောခွင့်ရသူကဒီကနေ့ Riders သတင်းဌာနကိုပြောပါတယ်ခင်ဗျာ